ချင်းပြည်နယ်ဟာခါမြို့မှာလျှက်စစ်မီးမရတာ12ရက်ကြာပြီမို့ဒေသခံတွေအခက်တွေ့နေကြပါတယ်လျှက်စစ်မီးနေရာမှာအစားထိုးအသုံးပြုရတဲ့တအားသွင်းတဲ့ပစ္စည်းအသုံးဆောင်တွေနဲ့မီးသွေးစင်းတို့နေလဲတက်နေတယ်လို့မြို့ကနေကပြောပါတယ်ဟာခါမြို့လျှက်စစ်မီးမရတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမာကတင်ပြပေးပါပါခင်ဗျာ
ဟာခါမြို့မှာအောက်တိုဘာလ21ရက်နေ့ကစပြီးနိုဝင်ဘာလ1ရက်နေ့ဒီကနေ့အထိလျှက်စစ်မီးပြက်နေတာပါမြို့ရင်းလျှက်စစ်မီးပေးဝင်နေတဲ့တာဝါတိုင်းလေပြင်းတန်းကြောင့်ပျက်စီးသွားလို့အခုလိုရက်ရှည်မီးပြက်နေတာလို့ဒေသခံတွေကပြောပါတယ်လျှက်စစ်တပ်အားကိုအဓိကထားအသုံးပြုနေရတဲ့လေးတူဝါကိစ္စတွေမှာအတော်လေးအခက်တွေ့လာရတယ်လို့ဟာခါမြို့ကတူကပြောပါတယ
်ဟုတ်လုံးလုံးကတော့အကုန်လုံးကတော့ပါပဲနေဝဲကြအဲ့လိုဘောနောဟိုမီးစက်တွေအဟောင်းကိုရှိလေအဟောင်းတနိုင်တယ်လို့အဟောင်းဝယ်ပါတော့အစ်စ်တနိုင်တယ်လို့အစ်စ်ဝယ်အဲအဲ့လိုမျိုးဟိုဘန်နေမှာပေါ့နော်အယောက်ဒီဘန်တို့ဘာလို့မှာတော့အယောက်ဒီဘန်တို့ဘာလို့တော့ရှေ့မှာပေါ့သူတို့မီးစက်နှုတ်တော့ကြောက်ဘောက်ခုံပုံနဲ့မျိုးချပေးထားတာပေါ့နော်အဲ့ဒီမှာသွားသွင်းကြအဲ့လိုမျိုးပဲပေါ့နော်ဟိုပြင်းပြစားတော့ဆိုင်တို့ဘာလို့တော့မီးသွေးတွေနဲ့ပဲချက်ကြတာပေါ့နော်အဲ့လိုမျိုးပဲလုပ်နေရတာပဲဟုတ်မီးသွေးတွေကလည်းဈေးကြီးတော့လေတဲအိတ်ကိုက2000လောက်ဖြစ်တော့တောင်းတောင်းလည်းဘယ်သူမှဝယ်မသုံးနိုင်ကြဘူးဆိုတော့လေနော်
အရင်ကလျှက်စစ်မီးနဲ့ချက်ပြုတ်နေတာကနေအခုအစားထိုးအသုံးပြုနေရတဲ့မီးသွေးကလည်းအခုဈေးနှစ်ဆလောက်တက်သွားတယ်လို့ပြောပါတယ
်။အရင်တော့တိတ်ကို8000တပတ်လည်းပေါ့နော်။အဲ့လောက်ပဲရှိတာပဲ။ဟုတ်။ချင်းမီးသွေးဆိုရင်10000ပေါ့နော်။အခုကချင်းမီးသွေးတိတ်ကို2000ဝဲအဲ့လိုမျိုးဖြစ်တော့လေ။ခက်ခဲဖြစ်တာပေါ့နော်အဲ့လိုမျိုး
။ဟာကားမျိုးမှာလျှက်စစ်မီးပဲတော့ပြန်ရမယ်ဆိုတာကိုတော့ဒေသခံတွေအနေနဲ့အတိအကျမသိကြပါဘူး။လျှက်စစ်တာဝါတိုင်းပြင်ဖို့လိုအပ်တဲ့ပစ္စည်းတွေမှာထားပြီးပြီလို့အကြမ်းမြင့်လောက်တာတချို့ကသိရတာပါဒီကနေ့အထိလျှက်စစ်မီးမလာသေးလို့နေ့စဉ်နဲ့အမျှအခက်တွေ့နေတဲ့အခြေအနေကိုဒေသခံနောက်တူကအခုလိုပြောပါတယ
်မလာပါဘူးရှင်အိမ်မှာမီးစက်ကြောင်ဆိုလာတော့နေတင်ပါလေကားပို့မှာလေတင
်လျှက်စစ်အစားထိုးအသုံးပြုဖို့လိုအပ်တဲ့ပစ္စည်းတွေဈေးနှုန်းတက်လာတာနေ့စဉ်နဲ့အမျှချက်ပြုတ်ဖို့နဲ့ဓာတ်အားသွင်းဖို့လိုအပ်တာတွေကရက်ရှည်ကျလာတာကြောင့်ဒေသခံတွေအခက်တွေ့နေကြတာပါရက်ရှည်မိပြတ်တာနဲ့ပတ်သက်လို့လျှက်စစ်ဌာနဘက်ကတရားဝင်အကြောင်းပြချက်ပေးပြောဆိုတာတော့မရှိသလိုဘယ်တော့လောက်မိပြန်လာနိုင်မယ်ဆိုတာလဲပြောဆိုခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်